ဖေဖော်ဝါရီလ၁ရက်စစ်တပ်အာဏာသိမ်းမှုကိုစတင်ကန့်ကွက်နေတာကြောင့်ကုန်သွယ်ရေးမှမရှိမဖြစ်တဲ့ဗန်တွေအစိုးရဌာနတွေပိတ်ကုန်ကြတဲ့အတွက်ပြည်တွင်းသုံးဖို့နောက်ဆုံးတင်သွင်းမှုရပ်ဆိုင်သွားပါတယ်မြန်မာကျန်းမာရေးတံပိုးကျဆင်းသွားပြီးကုန်ကြမ်းရိတ်တွေအရန်မြင့်တက်လာတဲ့အချိန်မှာအခုလိုလောင်စာသွင်းကုန်လည်းရပ်သွားသောလောင်စာစီဈေးခွက်နဲ့ဆက်ဆက်နေတဲ့သတင်းရင်းမြစ်၄ယောက်ကရိုက်တာသတင်းဌာနကိုပြောပါရစေ။မြန်မာနိုင်ငံမှာ၂၀၀၉ခုနှစ်ရွှေဝါရောင်တော်လှန်ရေးပြီးကြတဲ့ကပြန်တွေ့ရတဲ့အကြီးဆုံးစံတားပြပွဲတွေမှာလမ်းတွေပေါ်လူတွေနဲ့ပြင်နေပြီးဒီမိုကရေစီနီးကျရွေးကောက်ထားတဲ့အစိုးရကိုဖျောက်ချပြီးစစ်အာဏာသိမ်းယူတာကိုကန့်ကွက်နေကြတာပါ။မြန်မာနိုင်ငံထဲကရေနံထက်ဆက်ရုံတွေဟာတိုက်ပြီးသိမ်းငင်လွန်လာကြောင်းပြည်တွင်းမှာလုံလောက်အောင်ထုတ်မပေးနိုင်တဲ့အတွက်ပြည်ပကတင်သွင်းတဲ့ဓာတ်ပုံနဲ့ဒီဇယ်စီကိုအဓိကမိခိုနေရပြီးလောင်စာစီစုစုပေါင်းရဲ့68ရာခိုင်နှုန်းတင်သွင်းနေရတာဖြစ်တယ်လို့သတင်းရင်းမြစ်တစ်ခုကဆိုပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးအကုန်နီးပါးရပ်ဆိုင်နေတဲ့အကြောင်းနဲ့အစိုးရဝန်ကြီးဌာနအားလုံးနီးပါးလည်းပိတ်ထားရကြောင်းအဲဒီသတင်းရင်းမြစ်ကပဲပြောပါတယ်။လောင်စာစီနှဲပါလာနေပြီးနှစ်လအတွင်းလောင်စာစီပြတ်သွားနိုင်တယ်လို့လည်းပြောပါတယ်။ရိုက်တာသတင်းဌာနကမြမဆွေရောက်အာနာပိုင်တွေစီကိုမေးမြန်းခဲ့ပေမဲ့ဘာမှတ်ချက်မှမပေးခဲ့ပါဘူး။သတင်းရင်းမြစ်၄ယောက်စလုံးကလည်းလောင်စာစီကိစ္စဟာအကဲဆက်တဲ့ကိစ္စဖြစ်လို့နာမည်ထုတ်ပြောဖို့ငြင်းဆုံကြပါတယ်။ CDM အတန်းတစ်ဖက်အာနာပိဆိုင်ရေးလူထုလှုပ်ရှားမှုဟာစစ်အာဏာသိမ်းမှုစတင်ရေးတွေရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးအစိုးရလုပ်ငန်းတွေစီးပွားရေးနဲ့ဗန်လုပ်ငန်းတွေမှာအလုပ်လုပ်နေတဲ့သူတွေကိုလည်းဒီလုပ်ငန်းတွေရပ်သွားအောင်အလုပ်မစင်ကြဖို့တောင်းဆိုတိုက်တွန်းနေကြပါတယ်။ကြေညာကလူထုလှုပ်ရှားမှုဟာလူတွေကိုအလုပ်မသွားကြဖို့တောင်းဆိုနေကြတာပါပဲ။ဒီတော့ဗန်တွေပိတ်ကုန်ပြီးစီးပွားရေးလုပ်ငန်းတွေကိုကင်တွယ်ဆောင်ရွက်ဖို့ဘယ်သူမှမရှိကြတော့ဘူးလို့လည်းတခြားသတင်းရင်းမြစ်တစ်ခုကပြောပါတယ်။သွင်းကုန်ကွန်နဲ့ခွင့်တူချက်တွေထုတ်ပေးရတဲ့အကောက်ခွန်နဲ့ကုန်သွယ်ရေးရုံးတွေအပြည့်အဝလုပ်ငန်းလည်ပတ်မှုမရှိတော့တာကြောင့်ဗန်တွေကငွေပေးချေတဲ့လုပ်ငန်းစဉ်တွေရပ်သွားတဲ့အကြောင်းပထမသတင်းရင်းမြစ်ကပြောပါတယ်။ဂျပန်မီဇူဟိုဗန်ရဲ့ပြောခွင့်ရအမျိုးသမီးကတော့မြမတီရင်းကသူတို့ဗန်ခွဲတွေမှာဗန်ပိတ်လိုက်ရတာတို့လုပ်ငန်းစဉ်တွေရပ်ကုန်တာတို့မရှိတော့ဒါပေမဲ့ဘယ်ဌာနတွေကစက်ပြီးလည်ပတ်နေကြလဲဆိုတာတော့တကယ်ကွယ်ကွယ်မရှိဘူးလို့လည်းပြောထားပါပဲရှင်။